မြန်မာနိုင်ငံမှာရုံနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဒီကနေ့အင်ကာနီမှာရခိုင်ပြည်နယ်ကိုတောက်ရောက်မှာဖြစ်ကြောင်းကုလသမဂ္ဂအထွေထွေချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းနယ်လာနေမှာပြောပါတယ်
။ They will fly to Rakhine State where the delegation is expected to meet with local government and civil society.
လုံခြုံရေးကောင်စီအဖွဲ့ဟာရခိုင်ပြည်နယ်ကိုလေးရင်နဲ့တောက်ရောက်မှာဖြစ်ပြီးအဲ့ဒီဒေသမှာဒေသအာဏာပိုင်တွေနဲ့ရောအရက်ဖက်လူမှုလူ့အဖွဲ့အစည်းတွေနဲ့ပါတွေ့ဆုံမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းတောက်ရောက်မှာဖြစ်ပြီးနေပြည်တော်ကိုပြန်တဲ့အခါမှာတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိကြောင်းပြောသွားတာပါ။ပေရုနိုင်ငံကမစ္စတာဂူစတာဗိုဦးဆောင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲမှာဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာဘက်ကစီစဉ်သူတွေကိုပြန်ပြီးစီစစ်ပြီးသားသူတွေကိုပြန်လက်ခံဖို့အသင့်ဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းပြောကြားခဲ့တယ်လို့အတိုင်းဝိုင်းများကြားယုံကြည်မှုပြန်လည်တည်ဆောင်ရေးနဲ့ပဋိပက္ခဖြစ်ပွားတဲ့အကြောင်းရင်းစစ်မြစ်ရှာဖွေဖြေရှင်းဖို့လိုအပ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်တွေဟာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းအချိန်တော်ကြာတွေ့ဆုံပါတယ်။တမရဟာစီမံစည်းကမ်းတိုင်းသာဆောင်ရွက်နေတာဖြစ်ပြီးစီကံဖောက်ဖျက်သူတွေကိုဥရိနဲ့အတိအကျရေးယူနေကြောင်းမေလတရက်နေ့မှာတောင်းရမယ်ရခိုင်ပြည်နယ်ခီးစင်မှာပွင့်လင်းစွာမေးမြန်းပြီးနှစ်ဖက်မျှတစွာစဉ်းစားသုံးသပ်စေလိုကြောင်းကာကွယ်ရေးဦးစီးချုပ်ကပြောကြားခဲ့တာပါ။ဒါပြင်ကိုယ်စားလှယ်အဖွဲ့ကိုရခိုင်ပြည်နယ်အရေးကိစ္စများဆိုင်ရာဆက်ရွက်ဆက်တမ်းတွေလည်းပေးအပ်ခဲ့ပါတယ်။အခုလောက်တဲ့ကိုယ်စားလှယ်အဖွဲ့မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်နဲ့တွင်နဲ့အတူအာဆီယံလက်ချက်ဥက္ကဋ္ဌစင်ကာပူနဲ့မြန်မာအင်းကြီးနိုင်ငံတွေကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။